ချင်းပြည်နယ်ဖလန်းမြို့မှာစစ်ကောင်စီတပ်တွေကရက်ကွက်တဲ့အထိဝင်ရောက်ပစ်ခတ်လို့လူတဦးသေဆုံး2ဦးကြီထိမှန်ဒဏ်ရာရရှိတယ်လို့ဒေသခံ9ဦးထက်မနည်းလဲဖမ်းဆီးခံရပါတယ်။ကြောက်လန့်လို့လူယာနဲ့ချီပြီးတော့ထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ပြူထွေးကပြောပြပေးမှာပါ
။ဖလန်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပစ်ခတ်ရမှာစစ်ကောင်စီတပ်ကလူနေရက်ကွက်ထဲထိပစ်ခတ်တာတွေလုပ်လို့အခုလိုထိခိုက်ဒဏ်ရာရတာတွေဖြစ်တာလို့သိရပါဗျ။ချင်းပြည်နယ်ဖလန်းမြို့လုံပီးရက်ကွက်နားမှာမူလကလေးကစစ်ကောင်စီတပ်ဖွဲ့တွေကတက်ဆွဲထားပြီးဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံတွေကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတယ်လို့ဒေသခံတွေကပြောပြကြပါဗျ။ဩဂတ်စ်က9ရက်မနေ့မနက်ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့ CNDF ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာကိုတွားရောက်ပစ်ခတ်တိုက်ခိုက်တဲ့အကြောင်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ကတာဝန်ရှိသူတို့က VWE ကိုပြောပါတယ်ဒီကနေ့မှာတော့စစ်ကောင်စီတပ်ဖက်ကနေရက်ွက်တွေတဲ့အထိဝင်ပစ်နေတာကြောင့်ဒေသခံတို့သေဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ CNDF တပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ
်ဒီနေ့မနေ့ကျတော့သူကရက်ွက်ထဲဝင်ပစ်တာပေါ့နော်ဒီကနေ့စီကံတက်ကြောက်ကြီးကျလာကိုဝင်ဆောင်မိဖြစ်ရင်လည်းအဲသူလည်းများနေရပေါ်တော့ဆိုင်ကနေကြီးလာတယ်ကိုပြစ်တာကိုအာအမျိုးသမီးကတော့ပေါင်ထိသွားတယ်ပေါ့နော်အာနောက်ပြီးကျတော့ညိုရက်ခွက်ထဲဝင်ပြီးတော့ပြစ်တဲ့အချိန်မှာအာရေချိုးခန်းထဲမှာရှိနေတဲ့အမေကြီးတယောက်ကိုကျွန်တော်ရင်ပတ်မှန်ပြီးတော့အာစိတ်ုံမရောက်ခင်မှာပဲသုံးသွားတယ်ပေါ့နောက်ပြီးတော့အာဇာလာရက်ခွက်မှာတယောက်ကျတော့သူ့ကိုကြောက်ပြီးတော့အိမ်ဟောက်မှာသွားပုန်းတာကိုအဲ့တော့မြင်ပြီးတော့ပြစ်လိုက်တာခုတိတော့စိုးရင်ရတဲ့အာခြေနေမှာရှိရပေါ့နော
်ဖလန်းမျိုးကနေတလန်ရောင်းကျွေးရွာကိုဆေးကုပြီးပြန်လာတဲ့ကိုဝင်ဆောင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစီးလာတဲ့မော်တော်ဆိုင်ကယ်ကိုစစ်ကောင်စီကပြစ်ခတ်လို့အမျိုးသမီးကပေါင်မှာတနက်တန်ရာရခဲ့ပြီးအမျိုးသားကိုတော့စစ်ကောင်စီကဖမ်းဆီးထားတယ်လို့ပြောပါရယ်ဒေသခံတွေနေတဲ့အနီးတစ်ဝိုက်မှာတက်ဆွဲထားပြီး CDF တပ်ဖွဲ့တွေဘယ်မှာရှိသလဲဆိုတာကိုဒေသခံ၄ဦးကိုရိုက်နှက်ဖမ်းဆီးမေးမြန်းနေတာမို့မနေ့တုန်းကသူတို့တက်ဆွဲတဲ့နေရာကိုတွားရောက်ပြစ်ခတ်ရတာလို့ CNDF တပ်ဖွဲ့တာဝန်ရှိသူတဦးကပြောပါရယ
်ကျောင်းလေးစပစ်တာပေါ့နော်စပြီးတော့ဒီတော့သူထိခိုက်တရားရရှိမှုတွေလည်းရှိတယ်ဒီအဲ့ဒီနောက်ပိုင်းကျတော့ပြန်ဆုတ်သွားတော့သူတို့ပဲပြစ်နေကြတာမနေ့ကတော့ကျွန်တော်တို့စပြစ်တာပေါ့ဒီနေ့ကျတော့သူတို့ပဲဆိုသူတို့ပဲရန်တန်းပြစ်နေကြတာဒီနေ့ကြီးတွေဆက်ပြတ်တယ်လားဟုတ်တယ်အဲ့မှာတက်ပြစ်တယ်ဟာရက်ကွက်ပီတူတွေလည်းလိုက်ဖမ်းပြောတော့ဒီCDF တွေပေါ်မှာရှိလဲဆိုပြီးတော့တင်းရင်းပန်းနေဆက်ပြီးတော့ဖမ်းတာတွေပါရှိတယ်ဗျာတန်းစီကတော့လောကတိကတော့၄ယောက်ဗျာ၄ယောက်၄ယောက်ထဲမှာတယောက်ကတော့ပြန်လွတ်သွားပြီသုံးဖို့မှာအရှိုးရတယ်အများကြီးဗျာရက်နဲ့ပြီးတော့ပြန်လွတ်ပေးလိုက်တယ်တွေ့
ဖလန်းမျိုးလုံပြီးရက်ွက်မှာဩဂတ်လ9ရက်နဲ့ဒီကနေ့10ရက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးထိခိုက်မှုတွေရှိခဲ့တဲ့အကြောင်းဒေသခံတဦးကလည်း VOA ကိုအတည်ပြုပြောပါတယ်
။ဒီနေ့တော့ကျူကျဲနဲ့တူတင်တာတော့ရှိတယ်။မနေ့တော့မလွယ်ဘူး။ဟုတ်ကဲ့လက်နက်ကြီးနဲ့ပစ်တယ်။မျိုးစုံပေါ့လက်နက်မျိုးစုံနဲ့အတန်တော့မျိုးစုံကြရတယ်။ပြီးတော့ပြင်းပြကြတာပဲဒီတွင်နဲ့ပစ်တယ်ဆိုတော့ကျွန်တော်တို့မသိဘူး။အော်စစ်ပီးရင်းနဲ့ဟိုထွက်ပြေးတဲ့သူအမျိုးသမီးတွေရောက်တော့ကြံကြရရဆရာတော့ဆုံးကြပြီပေါ့အဲဒီလုံးလောင်းရွာသူတို့လမ်းပြီးမှရှိတဲ့အိမ်ကနည်းနည်းအချင်းကြီးမကောင်းလို့သူတို့ဇာလိုက်ရွာရှိတော့ရှိတယ်အဲ့ဒီဖက်မှာသူတို့ကထွက်ပြေးတာနဲ့ကြေဆံမြင့်တယ်လို့ပြောကြတာလေ
မနေ့တုန်းကစစ်ကောင်စီတပ်ဖွဲ့တွေကဒရက်ဆက်ပစ်ခတ်နေတဲ့အကြောင်းနဲ့ပစ်ခတ်နေတဲ့နေရာတွေဟာဖလန်းမျိုးပေါ်ကနေ9မိုင်လောက်ဝေးတဲ့လုံပြီးရက်ွက်ဖြစ်တဲ့အကြောင်းအဲ့ဒီနေရာမှာတပ်စခန်းချထားပြီးအင်အားဖြည့်ထားတာကြောင့်ဒေသခံတွေကြောက်လန့်လို့လူယာနဲ့ချီနှိစက်ရွာကိုထွက်ပြေးတင်းရှောင်နေရတဲ့အကြောင်းလည်းဒေသခံတွေကပြောပြကြပါတယ်။ချင်းပြည်နယ်ဖလန်းမျိုးပစ်ခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးရှင်။